ဂျပန်နိုင်ငံအနောက်ဘက်ကမ်းလွန်ဒေသမှာနှစ်သိက္ကူနေကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငယ်လျင်ကြောင်းတည်ဆုံးသူအရေအတွက်ဟာအနည်းဆုံး48ယောက်ရှိခဲ့ကြောင်းအတည်ပြုလိုက်ပါတယ်။ဂျပန်ဘူမိဗေဒဌာနရဲ့တိုင်းတာချက်အရပြင်းအား 9.6 ရှိတဲ့ငယ်လျင်ကြောင်းဟွန်ရှူကျော်အီရှိကာဝါ KI မှာထိခိုက်ပျက်စီးမှုအများပြားဖြစ်ခဲ့တာပါ။ဒါကြောင့်လည်းချီတဲ့အင်ဂျီအဆောက်အဦတွေပျက်စီးခဲ့ပြီးတော့ဒေသခံအများအပြားပြက်စီးတွေအောက်ပိတ်မိနေပေမဲ့အရေအတွက်တော့အတိအကျမသိရပါဘူး။လမ်းတွေအကြီးအကျယ်ထိခိုက်ပျက်စီးခဲ့သလိုအ ਨੇ ဆုံးဒေသတွင်းသုံးလေယာဉ်ကွင်းတစ်ခုမှာပြေးလမ်းပျက်စီးသွားတာကြောင့်အရေးပေါ်အကူအညီပေးအပ်မှုတွေအခက်အခဲတွေလည်းကြုံနေကြရပါတယ်။ငလျင်ကျောက်ဒေသတွင်းမှာအမြင့်တမီတာကျော်ဆူနာမီရေလိုင်းတွေပေါ်ပေါက်ခဲ့ပြီးတော့ကားတွေအိမ်တွေရေထဲမျောပါခဲ့သလိုငါးဖန်သင်းမော့တွေလည်းထိခိုက်ပျက်စီးခဲ့တာပါရှင်။